to the Voice of America in Burmese.
Mingla wa shin. 2019 ခုနှစ်ဒီဇင်ဘာလ28ရက်စနေနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။သတင်းတွေကိုကိုကျော်ကျော်သိန်းတဲ့အတူကျွန်တော်ရေမထုံးကြီးညာပေးသွားမှာပါ။American outlet တော်ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American outlet တော်မှာတော့ဒီကိစ္စရှင်းမတူးနောက်မဆုတ်တာဖြစ်နေစေရှိနေပါတယ်။ Kansas နိုင်ငံမှာခရီးသည်ပေါင်း68ယောက်လိုက်ပါသွားတဲ့လေယာဉ်တစ်စီးပြတ်ကျတာကြောင့်လူ12ယောက်ထက်မနည်းသေဆုံးပြီး54ယောက်ဒဏ်ရာရသွားတယ်လို့အနာပိုင်းတွေကပြောပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးယင် Long Match 5ကိုတတိယအကြိမ်မြောက်အောင်မြင်မြင်လွတ်တွန်လိုက်ခဲ့ပါတယ်။နောက်ကြနေ့ Premier League ပွဲမှာတော့ Man City အသင်းအဝေးမှာအရင်းနှိမ့်သွားတာကြောင့်ဒုတိယအဆင့်ပြန်ရဖို့အခွင့်အလမ်းလက်လွတ်သွားခဲ့ပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြပါမယ်ခင်ဗျာ။
ဆပ်ပြင်းနားဆင်ရမယ့်သတင်းလာတွေမှာ NLD ပါတီက2020ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်နေရာရှင်ပြရာမှာတိုင်းရင်းသားပါတီတွေနဲ့အပေးယူလုပ်မှာမဟုတ်တဲ့အကြောင်းပါတီပြောခွင့်ရကပြောပါတယ်
အမှန်ညာရီနဲ့ပတ်သက်လို့ဒီအပိယူလို့ဒီနိုင်ငံမျိုးတော့လုံးဝမဟုတ်ဘူး။ဒါမဲ့အနာဂတ်မှာဒီမိုကရေစီဖက်ဒရယ်ပြောင်းစုကိုဘယ်လိုပုံစံမျိုးနဲ့ပြီးတော့ရှ
င်။ NLD ပါတီစုံဖြတ်ချက်ပေါ်သဘောထားအမြင်တချို့နဲ့အတူနားဆင်ရပါမယ်။မြန်မာပြည်ဘက်ကဝင်လာတဲ့မူရစ်စီမှောက်ခုခိုင်းနဲ့ထိုင်းနယ်ခြားဆောင်တပ်တို့ကြာသာပတိနေ့မနေ့စောကတိုက်ပွဲအကြောင်းနဲ့အတူနောက်ပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်နဲ့တေးလက်ဆောင်တပုတ်ကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပါမယ်ရှင်
။ American Outlook တော်ကသမ္မတ Donald Trump ကိုအာဏာအလွဲသုံးစားမှုနဲ့စုံစမ်းစစ်ဆေးမှုကိုနှောက်ယှက်မှုဆိုတဲ့အချက်နှစ်ချက်နဲ့တရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American Outlook တော်မှာတော့ဒီကိစ္စရှင်းပြတော့နောက်မဆုတ်တာဖြစ်နေစေရှိနေပါတယ်။အထက်လွှတ်တော်လူများစုကောင်းဆောင် Republican အမတ် Mitch McConnell ကဇန်နဝါရီလတဲ့အလရက်တီပြပြချင်းကြားနာစစ်ဆေးမှုတွေလုပ်မယ်လို့ဆိုပေမဲ့ Democrat အမတ်တွေကတော့တက်သေးတွေစင်ခေါ်ဖို့ကိစ္စနဲ့အထောက်အထားတွေရရှိနိုင်ဖို့အတွက်အထက်လွှတ်တော်နဲ့သဘောတူညီချက်တရားရဖို့တောင်းဆိုနေစေဖြစ်ပါတယ်။တစ်ပတ်စလုံးကတော့သမ္မတဟောင်း Bill Clinton ကိုတရားစွဲဆိုအရေးကြီးရတုန်းကဆောင်ရွက်ခဲ့တဲ့ရှေ့ထုံးတန်းစင်နာတွေကိုသူဖယ်နေတယ်လို့အပြန်အလှန်ဆက်ဆွဲနေကြတာပါ။ဒါပြင်ဒီတရားစွဲတဲ့ကိစ္စမှာသမရအင်ဖြူရောနဲ့ပူးပေါင်းဆောင်ရွက်ပြီးသမရကိုအပြစ်လွတ်ကင်းအောင်လုပ်ဖို့ကြိုးစားသွားမယ်ဆိုရဲမစ်မက်ကော်နယ်ရဲ့စကားကိုလည်းအောက်လွတ်တော်ဒီမိုကရက်တစ်အမတ်မြတ်ဒေါသထွက်နေကြပါတယ်။မစ်မက်ကော်နယ်ကတော့သမရကိုတရားစွဲတာဟာနိုင်ငံရေးလုပ်ရဖြစ်စေတခုလို့သာခေါ်ဝေါ်ခဲ့ပြီးသူ့အနေနဲ့ဗက်မလိုက်တဲ့ဂျူရီတရားသူကြီးတယောက်အဖြစ်လုံမှာမဟုတ်ဘူးလို့လည်းပြောထားခဲ့ပါတယ်။ဒါကထက်လွတ်တော်အမတ်တယောက်အဖြစ်ကျန်းသစ္စာကြီးဆိုထားတဲ့ကိစ္စနဲ့ဆန့်ကျင်နေတယ်လို့လည်းသူ့ကိုဝေဖန်သူတွေကပြောနေကြပါတယ်ခင်ဗျ။
ကာဇက်စတန်နိုင်ငံမှာလူ68ယောက်ပါတော်တဲ့လေယာဉ်စင်းတောက်ကြောင်တဲ့အစောပိုင်းကတက်သွားပြီးသိမကြခင်မှာပဲတက်ကြတာကြောင့်လူ12ယောက်ထဲမှာလည်းတည်ဆုံပြီး54ယောက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ Back Air လေကြောင်းလိုင်းကခီးတဲ့လေယာဉ်ဟာ LMT နိုင်ငံတကာလေဆိပ်ကနေတက်သွားပြီးတဲ့နောက်ကွန်ကရစ်ခြံစည်ရိုးတစ်ခုနဲ့နှစ်ထပ်အဆောက်အဦတလုံးတို့ကိုဝန်တိုင်းမိခဲ့တယ်လို့ကာဇက်စတန်အရက်ဖက်လေကြောင်းတော်လာရေးကော်မတီကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒေသန္တရအာဏာပိုင်တွေကတည်ဆုံသူ15ဦးရှိတယ်လို့အစောပိုင်းကပြောပေမဲ့ကာဇက်စတန်ပြည်ထောင်စုဌာနကအကြောင်းပြချက်မပေးဘဲတည်ဆုံးသူ12ယောက်ဆိုပြီးချော့ချလိုက်တာပါ။လေယာဉ်ခီးစဉ်အမှတ် 1139 ကိုပြန်တန်းတဲ့ Fokker 100လေယာဉ်ဟာအရင်ကအစတာနာလို့ခေါ်တဲ့ Newer Sultan မြို့တော်ကိုသွားဖို့ဒေသဆောင်ရှင်မင်းပိုင်းမှာစတင်ထွက်ခွာတာဖြစ်ပါတယ်။ဒီလေယာဉ်ပြချက်မှုကိုစုံစမ်းစစ်ဆေးနေချိန်တွင် Back Air ရောင်းလိုင်းရဲ့ကာဇက်စတန်ကခီးစဉ်တွေအားလုံးကိုချက်ချင်းရပ်လိုက်တယ်လို့အာဏာပိုင်ကကြေညာပါတယ်။အလတ်စားလေယာဉ်ဖြစ်တဲ့ပန်ကာနှလုံးတက် Fokker 100 Jet လေယာဉ်တွေကိုထုတ်လုပ်တဲ့ကုမ္ပဏီဟာ1996ခုနှစ်ကဒီဝါလီခံလိုက်ရပြီးနောက်တစ်နှစ်မှာပဲလေရင်ထုတ်လုပ်တာကိုရပ်ထားခဲ့ပြီးဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံအရှေ့ပိုင်းမှာလူကြုံရေးအရာရှိတွေကိုတိုက်ခိုက်ဖို့ကြံစည်နေတယ်လို့တမ်းပြရှိတဲ့ Al-Qaeda အဖွဲ့ဝင်အကြမ်းဖက်သမား9ယောက်ကိုပါကစ္စတန်အကြမ်းဖက်မှုနှိမ်နင်းတိုက်ဖျက်ရေးတပ်ဖွဲ့ကဖမ်းဆီးထိနှိပ်လိုက်ကြောင်းပါကစ္စတန်အာဏာပိုင်တွေကတောက်ချာနေကကြေညာခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာပန်ချက်ပြည်နယ်အတွင်းကအယ်ကိုင်ဒါရဲ့ဒေသခံအဖွဲ့တစ်ခုဖြစ်တဲ့အိန္ဒိယတိုက်အယ်ကိုင်ဒါအဖွဲ့ကွဲ AQIS နဲ့ဆက်နွယ်တဲ့မီဒီယာကလပ်စီးတစ်ခုနဲ့ငွေကြေးကိုရဲတစ်ခုတို့ကိုပြစ်မှတ်ထားစီးနင်းတိုက်ခိုက်ခဲ့တာပါ။ဖမ်းဆီးခံရသူ9ဦးဟာ AQIS အဖွဲ့ရဲ့အရေးပါတဲ့အဖွဲ့ဝင်တွေဖြစ်ပြီးအဖမ်းခံရသူတယောက်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတဲ့အယ်ကိုင်ဒါစစ်စီရေးတမဟုတယောက်ရဲ့အကူလက်ထောက်တယောက်ဖြစ်တယ်လို့လည်းပြည်နယ်အကြမ်းဖက်မှုတပ်ဖွဲ့ရဲ့တိုက်ဖျက်ရေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Gujaran Wala မြို့ အတွေ အခုလို screen ရောက် scene တိုက်ခိုက်မှု အတွေ စကားဝတ်တွေ အသုံးပြုထားတဲ့ laptop computer တွေနဲ့ mobile လက်ကင်ဖိုးတွေနဲ့ အတူ ပုံသိပ်ကိရိယာတစ်ခု အသေးခံဝတ်စုံတစ်စုံ ဖောက်ခွဲရေးပစ္စည်းတွေ လက်နက်တွေနဲ့ Russian-lo Kalashnikov rifle ငါးလက် ကြီးစံတွေ ပတ်စံတွေနဲ့ အရေးကြီးတဲ့နေရာတွေ ပါဝင်တဲ့ ပန်ကြပ်ပြည်နယ်မြေပုံတွေကိုလည်း တင်ဆက်ရမိခဲ့တယ် လို့ဆိုပါတယ် AQRS အဖွဲ့က မကြာသေးခင်ကမှပဲ Karachi မြို့ကနေ နေရာရှေ့ပြောင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
Syria ဆိုရတဲ့ Russia တပ်ဖွဲ့တွေ တရင်နှစ်ပတ်ကြာပုံကျဲတိုက်ခိုက်နေတဲ့ Syria အနောက်မြောက်ပိုင်းကနေ တောက်ကြာနေက အရက်သား အနောက်များထွက်ပြေးကြပြီး အခုဆိုရင် လူပေါင်း 23,500 ဦးရင်ဆုံးထွက်ပြေးနေရပါတယ် တောင်ပိုင်း Idlib ပြည်နယ်ကနေ နေအိမ်သုံးဆောင်ပစ္စည်းတွေကို truck ကားတွေပေါ်တင်ပြီး မိသားစုလိုက်ထွက်ပြေးကြတာဖြစ်ပြီး အများစုကတော့ မြောက်ဖက်ဝူဝီက Beijing နဲ့ ဒေသတွေစီ ဦးတည်သွားကြတာလို့ အရင်မှရှိနေတဲ့ AFP တရင်နှောက်တယောက်ကပြောပါတယ် ပြည်တွင်းစစ်တပ်တန်းရှင်းနေကြလာပြီးတဲ့နောက် Syria တိုက်ခိုက်တွေထိန်းချုပ်ထားတဲ့နောက်ဆုံးဒေသဖြစ်တဲ့ တောင်ဘက်စွန်းကို ဒီဇင်ဘာလလည်းကစပြီး အစိုးရနဲ့ ရုရှား မာမေးတပ်ဖွဲ့တွေက အပြင်းထန်ပုံကျဲတိုက်ခိုက်နေတာပါ ဩဂုတ်လမှာတိုက်ခိုက်ရစရေးသဘောတူညီချက်ရခဲ့ပြီး တိုက်ခိုက်မှုလျှော့ချဖို့ နိုင်ငံတကာကတောင်းဆိုနေတဲ့ကြားမှာပဲတိုက်ပွဲတွေဆက်ဖြစ်နေပြီး ရပ်သားအမြောက်အများသေဆုံးရပြီးပါပြီ Marat El Numan မြို့ဟာလူမရှိသလောက်ဖြစ်သွားပြီလို့ လူသားစာနာမှုဆိုင်ရာကုလသမဂ္ဂလုပ်ငန်းညှိနှိုင်းရေးယိုး အိုချာကပြောပါတယ် Idlib တောင်ပိုင်းကနေဒီလာတွင်းထွက်ပြေးသွားသူ 80 ရာခိုင်နှုန်းကျော်ဟာ အမျိုးသမီးနဲ့ကလေးတွေဖြစ်တယ်လို့ အိုချာပြောခွင့်ရ David Swanson ကတောက်ကြာနေမှာပြောပါတယ် Idlib ဒေသမှာ Syria နိုင်ငံတခြားဒေသတွေကတိုက်ပွဲတွေကြောင့် ဦးရင်ဆုံးထွက်ပြေးလာသူအများအပြားအပါအဝင် လူဦးရေ 3,000 လောက်ရှိပါတယ်ခင်ဗျာ
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကို မနက် 6:00 ကနေ 8:32kHz 93.5 kHz 98.3 kHz 106.5 kHz 105.9 kHz 105.9 kHz 106.5 kHz 105.9 kHz 106.5 kHz 105.9 kHz 106.5 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 kHz 106
ပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာ။နိုင်ငံသားဖြစ်မှုဥပဒေအသစ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံတဝန်းပြည်သူတွေလမ်းတွေပေါ်မှာဆန္ဒပြနေတာကြောင့်တောက်ကြံတွေကအိန္ဒိယအာဏာပိုင်တွေကလူကြီးတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုခြားထားခဲ့ပြီးအင်တာနက်လိုင်းတွေကိုလည်းဖြတ်တောက်လိုက်ပါရ။အဲ့ဒီဥပဒေဟာအိန္ဒိယရဲ့အင်းဒီဂျင်းနိုင်ငံတွေဖြစ်တဲ့မွတ်စလင်ဘာသာအများစုကိုယ်ကျယ်တဲ့အာဖဂန်နစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကလူနည်းစုတွေအိန္ဒိယနိုင်ငံသားဖြစ်ဖို့လွယ်ကူအောင်လုပ်ထားတဲ့ဥပဒေတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီဥပဒေဟာမွတ်စလင်ဘာသာဝင်တွေကိုစန့်ကျင်ပြဋ္ဌာန်းထားတဲ့ဥပဒေဖြစ်တဲ့အပြင်အိန္ဒိယနိုင်ငံဟာဘာသာရေးနဲ့နိုင်ငံရေးခွဲခြားထားတဲ့ secular state ဆိုပြီးအချိန်ကဥပဒေမှာပြဋ္ဌာန်းထားတဲ့အချက်ပေါ်ဟိန္ဒူမျိုးသားရေးဝါဒီဝန်ကြီးချုပ်ဘော်ဒီအစိုးရရဲ့ထိုးနှက်တိုက်ခိုက်မှုတစ်ခုဖြစ်တယ်လို့လည်းဝေဖန်သူတွေကဆိုပါတယ်။လူရေ 1.3 ဘီလီယံရှိတဲ့အိန္ဒိယနိုင်ငံမှာမွတ်စလင်ဘာသာဝင်14ရာခိုင်နှုန်းရှိပါတယ်။လူထောင်ပေါင်းများစွာပါဝင်တဲ့နိုင်ငံတဝန်းဆန္ဒပြမှုတွေတဲ့အခုထိလူ25ယောက်သေဆုံးခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံကထုတ်လုပ်ထားတဲ့အတန်ထက်အစာပေါင်းများစွာမြန်တဲ့ Avangard ဒုံးကျည်လှုပ်ရှင်တဲ့ဟာတိုက်ပွဲမှာအသုံးပြုနိုင်တဲ့အဆင့်ရောက်သွားပြီလို့ရုရှားကောက်ရေးဝန်ကြီးဆာဂေးရွှိုင်ကူကသမ္မတဗလာဒီမီယာပူတင်ကိုအစီရင်ခံလိုက်တဲ့အကြောင်း AP သတင်းတပုတ်မှာဖော်ပြထားပါတယ်။အတန်ထက်22စာပူမြန်တဲ့တိုက်ချင်းပြစ်ဒုံးလနဲ့တဲ့ဟာသောကြောင်လေးကစားပြီးအသုံးပြုနိုင်တဲ့အဆင့်ကိုရောက်သွားပြီလို့ရုရှားကာကွယ်ရေးဌာနကသမ္မတပူတင်ကိုအစီရင်ခံလိုက်တာကြောင့်ရုရှားရဲ့နျူကလ িয়ার စွမ်းရည်ကိုပိုအားကောင်းသွားစေပြီဖြစ်ပါတယ်။ဒီတမိုင်းဝင်ဖြစ်ထွန်းမှုအပေါ်တနိုင်ငံလုံးနဲ့ဆက်ဖက်အတွက်ကျွန်တော်ဂုဏ်ပြုချီးကျူးပါတယ်လို့ထိတ်တန်းဆက်ဖက်ခေါင်းဆောင်တွေနဲ့တယ်လီဖုန်းကနေတဆင့်စီဝေးချိန်တွင်ဝန်ကြီးရွှိုက်ကူကပြောပါတယ်။အာဗန်ဂတ်ဒုံးကျည်လှုပ်ရင်ထုတ်လုပ်မှုကို1958ခုနှစ်ဆိုဗီယက်ပြည်ထောင်စုခေတ်ကပထမဆုံးဂျူဒုလွတ်လွတ်နိုင်ခဲ့တဲ့အချိန်နဲ့နှိုင်းယှဉ်ပြီးဒီပညာပိုင်းတိုးတက်အောင်မြင်မှုတစ်ခုအဖြစ်သမ္မတပူတင်ကပြောထားမှုပါတယ်ရုရှားရဲ့ဒီလက်နက်သစ်နဲ့တရုတ်ကထုတ်လုပ်နေတဲ့အလားတူလက်နက်စနစ်တွေဟာကာကွယ်ရေးဆိုင်ရာမဟာဗျူဟာတွေစဉ်စားရွေးချယ်နေတဲ့အမေရိကန်ပြည်ထောင်စုအတွက်တော့ကောင်းခဲစရာအခြေအနေတွေဖြစ်ပါတယ
်တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးယင် rocket launch 5 ကိုတတိယကြိမ်မြောက်ဖြစ်တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ဝမ်ချန်အကဒါယင်ပြလို့ရစကန်ကနေတောက်ကြနေညနေပိုင်းကလွတ်တင်လိုက်ပါတယ်Launch 513လို့အမည်ပေးထားတဲ့ဒုံးယင်းတဲ့အတူအလေးချိန်ရှစ်တန်ရှိတဲ့ရှင်ဂျန်20နိပညာစံတရေးဂျိုဒူလုံးကိုလည်းတည်ဆောင်ပြုလုပ်ခဲ့တာပါဒီဂျိုဒူဟာတရုတ်နိုင်ငံကပြုလုပ်ခဲ့တဲ့ဆက်သွယ်ရေးလုပ်ငန်းသုံးဂျိုဒူတွေထဲအလေးချိန်အများဆုံးဂျိုဒူတစ်လုံးလည်းဖြစ်ပါတယ်စက္ကန့်ပေါင်း2220ကြာမြင့်ချိန်ပြီးမှတော့ဂျိုဒူဟာချိန်ကိုက်ထားတဲ့ကမ္ဘာပတ်လမ်းကြောင်းတွေကိုရောက်ရှိသွားခဲ့ကြောင်းနဲ့ဒုံးယင်းပြုလုပ်မှုအောင်မြင်ကြောင်း Launch 513ဂျိုဒူပြုလုပ်ရေးကိုကုကဲရသူအကြီးကစန်ရှူရွေးကကြေညာခဲ့ပါတယ်ဒီဂျိုဒူအောင်မြင်ပြုလုပ်နိုင်မှုဟာအင်ဂါဂျိုစီကိုဂျူဒူပြုလုပ်ရေးလကဘာကနမူနာအပိုင်းအစတွေရယူရေးနဲ့ ကိုပိုင်အာဂတာရင်စကန်တခုတိဆောက်ရေးအပါအဝင်နောက်ဆက်တွဲဂျူရီတွေစင်ကဲပြလို့ရေးမှာရေးပါတဲ့အခြေခံအုတ်မြစ်ကိုချမှတ်နိုင်ခဲ့တယ်လို့လည်းဒီအုတ်မြူသားအာဂတာလိလာရေးစီမံခန့်ခွဲမှုဌာနCNSC ရဲ့ဒုတိယညွှန်ကြားမှုဝူယန်ဟွာကပြောပါတယ်။ အခုလွတ်တင်ခဲ့တဲ့ရှင်ဂျီယန်20ဂျိုရူကိုDHF5လို့ခေါ်တဲ့တရုတ်နိုင်ငံရဲ့ဂျိုရူလွတ်တင်ရေးမျိုးဆက်တစ်စနစ်အသစ်အတွက်အစမ်းတပ်ပံမှအသုံးပြုမှဖြစ်ပြီးဆက်သွယ်ရေးနဲ့အတန်းအတွင်းလုပ်ငန်းတွေအတွက်လည်းအသုံးပြုမယ်လို့ဝူကပြောပါတယ်ခင်ဗျ။တောက်ချနေကကစားတဲ့ဝော့ဖ်စ်နဲ့မန်စီးတီးကိုပွဲမှာမန်စီးတီးအသင်းအဝေးခွင့်မှာရင်းနှီးသွားတာကြောင့်ဒုတိယအဆင့်ကလက်စတာစီးတီ
တခါမင်းနဲ့90မှာလဲစတာလင်ရဲ့သွင်းကူနယ်ပဲဒုတိယကိုရပြီးနှစ်ဂိုးပြတ်နဲ့ဥဆောင်ကစားနေခဲ့ပြီးတဲ့နောက်အင်ရှင် Wolves အသင်းကခြေပဂိုးတွေပြီးအနိုင်ဂိုးကိုပါသွင်းယူသွားတာပါ Wolves အတွက်ဂိုးတွေကို55မိနစ်မှာ Traoré 72မိနစ်မှာ Jimenez နဲ့89မိနစ်မှာ Doherty တို့ကသွင်းယူပေးတာပါ Man City ဟာဒီပွဲချင်းနေသွားတော့ကြောင့်တရေကျယူနဲ့ဒုတိယနေရာရောက်နိုင်မဲ့အခွင့်အလမ်းကိုလက်လွတ်သွားပြီးလက်ဆက်နောက်မှာတမှတ်အကွာနဲ့တတိယအဆင့်မှာပဲဆက်ရှိနေပါတယ်ဇီယားထီကဆက်ပြီးဥဆောင်နေတဲ့လီဗာပူးအသင်းကတော့ထိတ်အသင်းတွေထဲမှာကစားပွဲတစ်ပွဲရော့နေတဲ့အပြင်ဒုတိယနေရာကလက်စတာကို73မှာဖြတ်ထားပါတယ်။ဒီကနေ့မှာတော့ Brighton နဲ့ Bournemouth, Southampton နဲ့ Crystal Palace, Newcastle နဲ့ Everton, Watford နဲ့ Villa, Norwich နဲ့ Spurs, West Ham နဲ့ Leicester, Burnley နဲ့ Manchester United တို့ပွဲစဉ်20ရှင်းနိုင်ကစားဖို့ရှိပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်ထုတ်တင်ပေးသွားပါမယ်။2020ရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာတွေအတွက်အပေးအယူလုပ်မှာမဟုတ်တဲ့အကြောင်းပါတီဗဟုအလုပ်မှုဆောင်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်။ဒီလိုဆုံးဖြတ်ချက်အပေါ်မှာဘလို့သဘောထားအမြင်တွေရှိကြတယ်ဆိုတာကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမေးမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကြာသပတေးနေ့ကကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးကနေ2020ရွေးကောက်ပွဲမှာသူတို့ရဲ့ယက်တီချက်ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုင်းရင်းသားပါတီအရင်းနဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်ကိုပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်။ပါတီရဲ့မူရတော့ကျွန်တော်တိုင်းရင်းသားပါတီတွေနဲ့ကျွန်တော်အဖွဲ့ချုပ်ကရွေးကောက်ပွဲမှာလွတ်လပ်ပွင့်လင်းစွာဝင်ရောက်ရှိကြရပါမယ်။ဒီလိုလူလူကကျွန်တော်အဆုံးဖြတ်ပြီးလို့လွတ်တော်တွင်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီဖွဲ့စည်းပြည်ထောင်စုကိုအတူလက်တွဲပြီးတော့တောက်ခဲ့ကြပါမယ်ကျွန်တော်ဒီလိုပဲထားပါတယ်အမတ်နေရာတွေနဲ့ပတ်သက်လို့အဖေယူလို့နိုင်ငံမျိုးတော့လုံးဝမဟုတ်ဘူးဒါမဲ့အနာဂတ်မှာဒီမိုကရေစီဖွဲ့စည်းပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့တည်ထောင်ချင်လဲဆိုတဲ့အပိုင်းမှာကျွန်တော်တို့သဘောထားအမြင်မျိုးကိုဖလှယ်ကြမှာဖြစ်ပါတယ်
တိုင်းရင်းသားပါတီအတော်များများကတော့စစ်ဆိုးကလက်အောက်မှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ပေမဲ့အာဏာရလာတဲ့နောက်ပိုင်းမှာ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ကင်းကွာခဲ့ကြောင်းရှုမြင်ကြပါတယ်။လက်ရှိ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်မှာတော့မွန်ညင်ညွေးပါတီရဲ့တွဲဖက်တွင်မှုတူဖြစ်တဲ့နိုင်ဆိုးမြင့်ကအခုလိုပြောပါတယ
်။ NLD ကကျွန်တော်တို့90ပြည်တဲ့နောက်ပိုင်းကျွန်တော်တို့တိုင်းသားတွေဝန်းရံပေးတာတို့တော့ကောင်းစုကြည့်တော့ဒီမျိုးလုပ်ခဲ့ကြတော့ဗျာတရှိသူအနာရပြီးနောက်ပိုင်းနောက်ထပ်တိုင်းသားတွေနဲ့တွေ့ဆုံမှုရင်းနှီးတဲ့လက္ခဏာပေါ့ဗျာတခုမှမပြခင်ဘူးလေအဲဒါကြောင့်ကျွန်တော်တို့ကအနာဒီယာပြောင်းသွားပြီဆိုတော့ကျွန်တော်တို့ကတောက်ချက်ချတော့ဗျာ1990ရက်လက်ကလေးနေ့လက်တွဲခဲ့ကြတဲ့ UNLD နဲ့ပေါ့ဗျာဒီမှာ UNLD နဲ့တစ်ဆင့်မှ CRPD တို့နဲ့ကျွန်တော်ဝန်းရံခဲ့တယ်ဒါတည်းချိခဲ့တဲ့ဒီမှာမှာဒီအမျိုးသားညာစစ်ကြီးဆိုတဲ့ကောင်းတဲ့တခုတည်းနဲ့ကျွန်တော်တိုင်းသားအလုပ်ဖြစ်ခဲ့တယ်ဆိုတော့ဒါတိအမြင်လက်ဖြစ်ပါဗျာကျွန်တော်တို့အပြန်အသီးမှပြုမှုလို့ရှိတယ်လို့ယူဆတယ်ပေါ့ဗျာ
နိုင်ငံရေးလေးလာတုံးတက်သူဥမမောင်ဆိုကတော့
တကယ်တော့ကျွန်တော်ကဖယ်ဖယ်လို့ပြောနေတယ်ဆိုရင်ဒီနေ့ဒီမှာတိုင်းရင်းသားပါတီရဲ့အခမ်းအနားအသီးမှပြုဖို့ဆိုရယ်တိုင်းရင်းသားပါတီဒီနဲ့လက်တွဲလုပ်လို့ဖွယ်တော့တယ်ပြင်ဆင်ထားဖို့လိုအပ်တယ်လို့ထင်တယ်ဒီအဲဒီဒေါ်အောင်ဆန်းစုကြည်ပဲပြောဥစားပဲဒီခွန်ကောက်ခွေဇန်ဇာတာခွေဆက်စီဘောဘောဆိုပါရနော်ဒီဒီအချိုရနာခွေနဲ့ပတ်သက်ပြီး favorite ခွေတွေပြောဥတယ်သူတို့နေတဲ့သဘောထားရှိတယ်ဆိုလို့ရှိရင်တန်သာပါတီတွေခန့်ခန့်ငန်နာကိုလေးနဲ့ထားစဉ်းစားပြီးတော့တန်သာပါတီနဲ့အာနာခွေယူဖို့ပေါ့ဒါကိုလေးထက်ထားဖို့လိုတယ်မဟုတ်ဘဲနဲ့ဘိုးချုပ်ကမစနစ်ကြီးပဲအပေါ်ကပဲသွားမယ်ဆိုလို့ရှိရင်တော့တန်သာပါတီနဲ့စတိုင်ရင်ကောင်းမှာမဟုတ်ဘူးဒီ2020ရွေးကောက်ပွဲလာလာလည်းပဲတန်ရာပါတီတွေနဲ့ NLD နဲ့အပြိုင်ဖြစ်လာလိမ့်မယ်
2020ရွေးကောက်ပွဲအကြိုကာလမှာတော့ကချင်မွန်ချင်းကရင်စတဲ့ပါတီတွေကလည်းရွေးကောက်ပွဲမှာမဲမကွဲရအောင်ရည်ရွယ်ပြီးပြည်내အလိုက်လူမျိုးတူပါတီတွေကိုစုဖွဲ့ပေါင်းစည်းကြရင်းရှိခဲ့ပါတယ်။ကိုမိုးစောပြောပြသွားတာပါရှင်။ခုထိုင်းမြန်မာနယ်စပ်ကမူရဲ့မှောက်ကိုရေးဘက်ကိုလည်းအလဲပေးကြပါတယ်။ ထိုင်းမြန်မာနယ်စပ်တာချီလိတ်တစ်ဖက်ကမှာမြန်မာနိုင်ငံဘက်ကလို့ဆိုရဲမူရဲစီကိုင်းဝင်တွေနဲ့ထိုင်းနယ်ခြားဆောင်တပ်တို့ကြားကြာတာပရင်းတွေနဲ့လင်းအားကြီးအချိန်ကတိုက်ပွဲဖြစ်ပြီးမူရဲမှောက်ခိုနှစ်ဦးသေဆုံးပြီးတော့ကာလတန်ဖိုးဘတ်တန်300လောက်တန်ကျေးရှိတဲ့မူရဲစီတွေဖမ်းမိလိုက်ပါတယ်။ဒီအကြောင်း
ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်မြို့မင်တန်တိုက်ကျေးရွာအုပ်စုတဲ့အနီးကိုဝင်ရောက်လာတဲ့မူရဲခိုင်းမဲ့20ခန့်နဲ့ထိုင်းနယ်ကြောက်တက်ရင်အမှတ်နှစ်တို့ဟာဒီဇင်ဘာလ29ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။အမှတ်3ဒေသ10ဒေသမှဒုဗိုလ်ချုပ်စုပချော့ထဝက်ဖီရချိုင်းကဥဆောင်ပြီးထိုင်းဘာသာနဲ့အခုလိုသတင်းစာရှင်းလင်းသ
က်ခဲ့တာပါဝီယမောင်ကိုသမား20လောက်နဲ့ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ဝီယမောင်ကိုသမား2ဦးသေဆုံးခဲ့ပြီးအိုက်စ်လို့ခေါ်တဲ့ဝီယစီဝါတွေဖမ်းမိခဲ့ပါတယ်ဝီယမောင်ကိုသမားတွေကြောပိုးပြီးတယ်ဆောင်လာတဲ့ဆာလာအိတ်တလုံးချင်းစီမှာအိုက်စ်လို့ခေါ်တဲ့ဝီယစီဝါကီလို30စီပါဝင်ပြီးအိတ်ပေါင်း20အတွင်းမှာတော့အိုက်စ်ဝီယစီဝါကီလို600ပါဝင်တာပါအခုဖြစ်ပွားခဲ့တဲ့နေရာဟာမြန်မာနယ်ကားနဲ့ကီလိုမီတာ300ပဲကွာဝေးပါတယ်2020နှစ်တည့်ကာလမှာမွေးရစည်းဝါးတွေအလုံးရင်းနဲ့ဝင်လာတော့မယ်ဆိုတဲ့ကြိုတင်သတင်းရတာကြောင့်ထိုင်းနယ်ကားကောင်းတက်ဟာသတိနဲ့စောင့်ကြည့်နေကြတာပါမွေးရမှာကိုသမားတွေဟာတာချီလိမ့်နဲ့မျက်နှာချင်းဆိုင်မဲဆိုင်မြို့အနီးကထိုင်းမြန်မာနှစ်နိုင်ငံနယ်ကားကောင်းတက်ပြီးမျက်နှာချင်းဆိုင်ထားတဲ့နယ်ကားမြင့်ကနေမဲဆိုင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုဝင်လာကြတာဖြစ်တယ်လို့လဲထိုင်းနယ်ကားကောင်းတက်ကဆိုပါတယ်၆လအတွင်းမှာတော့ထိုင်းနယ်ကားကောင်းတက်တီနဲ့မူရမဖို့သမားတွေဟာတိုက်ပွဲလေးကြိမ်ဖြစ်ပွားခဲ့ပါတယ်ရှင်
။မအေးအေးမှပြပြသွားတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။2019ခုနှစ်အတွင်းလန်ဒန်မြို့မှာကျင်းပခဲ့တဲ့မြောက်အတ္လန္တစ်စစ်စာချုပ်အဖွဲ့ NATO ထိပ်သီးအစည်းအဝေးရဲ့အထူးခြားဆုံးချက်ကတော့တရုတ်နိုင်ငံကိုမဟာဗျူဟဟာအယစိန်ခေါ်မှုတစ်ခုအဖြစ်တရားဝင်သတ်မှတ်လိုက်တာပဲဖြစ်ပါတယ်။တရုတ်နိုင်ငံဟာဟွာဝေးနည်းပညာကုမ္ပဏီကြီးကနေတဆင့်ကမ္ဘာအဆင့်မြင့်နည်းပညာလောကကိုလွှမ်းမိုးဖို့ကြိုးစားနေသလိုအမေရိကန်နဲ့လည်းစည်ရေးအရာရှင်နိုင်အောင်ကြိုးစားနေပြီး BRI ကမ္ဘာလမ်းစီမံကိန်းနဲ့ကမ္ဘာပြည်သူအများစုကိုထိတွေ့မှုရအောင်လုပ်နေတယ်လို့ NATO အဖွဲ့ဝင်တွေကယူဆထားကြပါတယ် VOA သတင်းတောက် Jella Defense Chi က NATO အဖွဲ့စစ်ဦးစီးချုပ်ဟောင်းနှစ်ယောက်နဲ့ဆွေးနွေးထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
မြောက်အတ္လန္တိတ်စာချုပ်အဖွဲ့ NATO ဟာကမ္ဘာသမိုင်းမှာတပ်မတိအရှိကြဆုံးနဲ့အထူးရောက်ဆုံးမဟာမိတ်အဖွဲ့ဖြစ်ပါတယ်။2019ခုနှစ်လန်ဒန်မှာလုပ်တဲ့အဲ့ဒီမဟာမိတ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးပွဲမှာတော့တရုတ်နိုင်ငံဟာဒီကမ္ဘာလုံးအတိုင်းအတာအရာဒီမဟာမိတ်အဖွဲ့ကြီးကိုမဟာဗျူဟာရရှင်းပြလာနေပြီဆိုတာကိုအဖွဲ့ဝင်တွေတသဘောတည်းလက်ခံလာခဲ့ကြပါတယ်။NATO အဖွဲ့ရဲ့စစ်ဦးစီးချုပ်ဟောင်းတဦးဖြစ်သူဗိုလ်ချုပ်ကြီး James Jones ရဲ့အဆိုအရလက်ရှိတရုတ်နိုင်ငံဟာ Soviet Union အစွန်းထက်ဆုံးအချိန်ကတည်းကပို့လို့တောင်အင်အားကြီးမားနေတယ်လို့ဆိုပါတယ်
။ They are pursuing a strategic goal of dominance of their over their people for sure.
တရုတ်ရဲ့မဟာဗျူဟာရည်မှန်းချက်ကသူ့ပြည်သူတွေပေါ်လွှမ်းမိုးထားဖို့ဆိုတာလုံးဝအုတ်သုံးပေးကြတယ်လို့ကမ္ဘာကြီးကလည်းသူတို့လွှမ်းမိုးနိုင်နေမြလွှမ်းမိုးနိုင်ဖို့ပါပဲ။သူတို့ကဒါကိုတိတ်ပပနဲ့နဲ့နဲ့လှုပ်ဆောင်နေကြမှာအရင်ရှင်နိစနစ်တွေကိုသုံးပြီးကျွန်တော်တို့ရဲ့စီးပွားရေးတွေမှာယင်းညုံနယ်မှုနဲ့ထိုးဖောက်ဝင်ရောက်နေပါတယ်။ဒီချိန်ထဲမှာပဲစိုက်ဘာလုံခြုံရေးတရှိုးလုပ်တာတွေနဲ့ညာနာပစ္စည်းခိုးယူတာတွေကိုပြိုင်ပွဲမရှိတိတိယောက်ယောက်လှုပ်ဆောင်နေပါတယ်
။တရုတ်နည်းပညာကုမ္ပဏီ Huawei ရဲ့အကူအညီနဲ့17ရာစု Digital အဆောက်အုံအခြေခံတစ်ခုလုံးကိုသိမ်းယူဖို့တရုတ်တို့ကြံစည်ထားပါတယ်။ဒီအခြေအနေကိုအသုံးချပြီးဒီနေ့မှာတရုတ်တို့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေအပေါ်အာဓမ္မနည်းနဲ့အသာစီးရအောင်လုပ်လိမ့်မယ်လို့လည်းဗိုလ်ချုပ်ကြီး Jones ကဟောကိန်းထုတ်ပါတယ
်။ An organization like NATO absolutely has to have a secure system in order to be viable. You can't have
NATO လို့ဖွဲ့ကြီးစက်ပြီးရှင်သန်နိုင်ဖို့လုံခြုံရေးစနစ်တခုရှိရပါမယ်။နိုင်ငံ10နိုင်ငံက Huawei ကိုသုံးနေချိန်မှာနိုင်ငံ20ကတခြားဟာကိုသုံးနေတာမျိုးဖြစ်နေလို့မရပါဘူး။ကျွန်တော်အခုလိုအာတီတပြင်းပြင်းနဲ့အသေးအတန်ပြောနေရတာကဒါကအခုကိုဖြစ်နေလို့ပါ။နောက်10နှစ်မှဖြစ်မှာကိုကျွန်တော်ပြောနေတာမဟုတ်ဘူးနော်။အခုဖြစ်နေတာကိုပြောနေတာ
။ 5G ကိုအုပ်စိုးရမယ်ပြိုင်ပွဲဟာအနုပြုဘုံကိုထုတ်လုပ်နိုင်တာနဲ့လက်ကဘာကိုလူလွတ်နိုင်တာမျိုးလို့သိအရေးပါလာတယ် လို့လည်းဗိုလ်ချုပ်ကြီး Jones ကပြောပါရယ်။ ဒီတို့အဖွဲ့ရဲ့တခြားစစ်ဦးစီးချုပ်ဟောင်းတယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီးဝက်စလီကလာခ်ရဲ့အမည်ကလည်းဗိုလ်ချုပ်ကြီးဂျုံးစ်နဲ့တိတ်မကွာလှပါဘူ
း China's a rising power. China's got 4 times the population of the United States. It's got a middle class that's larger than the entire
တရုတ်နိုင်ငံကအင်အားကြီးထွားလာနေတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်တဲ့လူဦးရေ၄ဆပိုများပါတယ်။တရုတ်လူလက်တန်းစားအရေးအတွက်ကအမေရိကန်လူဦးရေတရက်လုံးထက်ပိုများပါတယ်။ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံရဲ့ခြားနှီးပညာကိုတရုတ်နိုင်ငံကဆွန်းဆွန်းတမန်ရယူနိုင်ခဲ့ပါတယ်
။နောက်ကြုံတွေ့ရမယ့်အနေရကိုလျှော့ချနိုင်ဖို့နေတိုးအဖွဲ့အနေနဲ့တရုတ်နိုင်ငံကကမ္ဘာကြီးကိုလွှမ်းမိုးဖို့စ조사နေတာကိုကာကွယ်နိုင်မယ့်အစီအစဉ်တစ်ခုရှိရလိမ့်မယ်လို့လည်းဗိုလ်ချုပ်ကြီးကလာခ်ကထောက်ပြပါတယ်။
Doesn't do any good for the United States to put pressure on China with regard to technology and then have Germany or France or Britain or some other
ဒီပညာနဲ့ပတ်သက်ပြီးအမေရိကန်တနိုင်ငံတည်းကဖိအားပေးနေခြင်းမှာပြင်သစ်နဲ့ဂျာမနီလိုအခြားမဟာမိတ်တွေကတရုတ်ကိုနည်းပညာတွေဆက်ရောင်းချနိုင်မယ်ဆိုရင်ဘာမှဖြစ်ဖြစ်မြောက်ရှိမှာမဟုတ်ပါဘူးဒါကကျွန်တော်တို့အတွက်စင်ခေါ်မှုတစ်ခုဖြစ်ပါတယ်မဟာမိတ်တွေအားလုံးစုပြီးတရုတ်ကိစ္စကိုဖြေရှင်းရပါမယ်ဒီလိုမျိုးလုပ်နိုင်ရင်ကျွန်တော်တို့တရုတ်ကိုကင်တွယ်နိုင်မှာပါ
အမေရိကန်တို့ကတရုတ်အရေးအလေးပေးစဉ်းစားဖို့ပြောဆိုနေတာတွေကိုအခုတော့ဥရောပနိုင်ငံတော်တော်များများကနားထောင်လာနေကြပါပြီ။ဥရောပနိုင်ငံတွေကလည်းတရုတ်ရဲ့စီးပွားရေး၊စီးရေးနဲ့စိုက်ဘာနည်းပညာအားသာချက်တွေအပေါ်စိုးရိမ်နေတာပါ။နေတိုးအဖွဲ့ရဲ့လက်ရှိအတွေ့အကြုံမှုချုပ်ယန်စတန်ဘတ်ကနေတိုးအဖွဲ့ရဲ့ဘုံတင်ပြယူဆချက်ကိုအခုလိုပြောပြပါရစေ
။ For the first time we address the rise of China, both the challenges
တရုတ်နိုင်ငံအင်အားကြီးထွားလာတာကနေထွက်ပေါ်လာတဲ့စိန်ခေါ်မှုတွေအခွင့်အရေးတွေနဲ့ကျွန်တော်တို့ရဲ့လုံခြုံရေးအပေါ်ရှိလာနိုင်တဲ့အကျိုးဆက်တွေအကြောင်းပထမဆုံးအချိန်မှာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်။ခေါင်းဆောင်အားလုံးကဒီကိစ္စကိုမဟာမိတ်တွေအတူတကွဖြေရှင်းရမယ်ဆိုပြီးသဘောတူခဲ့ကြပါတယ်
။အဖွဲ့ဝင်29နိုင်ငံရှိပြီးကမ္ဘာစီးပွားရေးနဲ့စီးရေးအင်အားထက်ဝက်အကျိုးဝင်တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဟာအဖွဲ့တည်ထောင်တဲ့190နှစ်မြောက်အခမ်းအနားနဲ့တည်တည်အစည်းအဝေးကိုဒီနှစ်ဒီဇင်ဘာလအစောပိုင်းမှာဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပခြင်းအတွင်းအခုလိုတရုတ်နိုင်ငံရဲ့ချိန်ချောက်မှုအကြောင်းဆွေးနွေးခဲ့ကြတာပါခင်ဗျာ
ကိုရမင်းထွန်းပြောပြခဲ့တာပါရှင်ခုဆက်ပြီးကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုလည်းနှာစင်ကြရအောင်ပါမူလဆောင်းပါရှင်တွေရဲ့အာပေါ်မပြတ်စေပဲမတ်ဤတန်စင်ကကောက်နှုတ်တင်ပြပေးထားပါတယ်ရှင်
တရုတ်ရဲ့ကမ္ဘာလမ်းစီမံကိန်း BRI ကမြန်မာနိုင်ငံမြောက်ပိုင်းကရှမ်းပြည်နယ်တွင်လူမှုအတိုင်းဝိုင်းပေါ်မှာဘလောက်တက်ရောက်နေလဲဆိုရဲကောင်းစီနဲ့နန်းလွင်ကအေယာဝတီသတင်းစာမှရေးထားတဲ့ဆောင်းပါးကိုတော့ globalvoices.org မှာဖတ်ရပါတယ်။တရုတ်ကြောထားနောက်ခံပေးထားတဲ့မူဆယ်မန္တလေးမြေထားလမ်းစီမံကိန်းကနေလူအတိုင်းဝိုင်းနဲ့သဘာဝပတ်ဝန်းကျင်ပေါ်မှာတက်ရောက်နိုင်မှုရှမ်းပြည်မြောက်ပိုင်းမှာတရုတ်ရဲ့လွှမ်းမိုးမှုတိုးပွားလာမှုစတဲ့ဒေသခံတွေရဲ့အဓိကစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ BRI ကိုစောင့်ကြည့်နေတဲ့လာရှိုမျိုးကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ Heartland Foundation အကြီးအကဲနဲ့ဆွေးနွေးထားချက်တွေကိုကောက်နှုတ်တင်ပြထားပါတယ်။ဒေသခံအများစုကသူတို့ရဲ့နေအိမ်တွေ၊ယာရီနဲ့ခြေရင်းမြစ်တွေကိုမူဆယ်မန္တလေးမြေထားလမ်းစီမံကိန်းကထိခိုက်မှာစိုးရိမ်နေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်အတွင်းမှာမတိမငြိမ်အခြေအနေတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေကလည်းသူတို့မရှိတဲ့အချိန်မှာသူတို့ရဲ့အိမ်တွေကိုအာဏာပိုင်တွေကသိမ်းသွားမှာကိုလည်းစိုးရိမ်နေကြပါသေးတယ်။တရုတ်ရဲ့ရေနံနဲ့သဘာဝတံခွေပိုင်လိုက်ဖောက်တုံးကလည်းလူနေမှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိခဲ့ပြီးတော့မြင်းထားလန်းဆောက်တာကသဘာဝတံခွေပိုင်လိုက်ဖောက်လာတဲ့ဆိုင်ထိခိုက်မှုပိုများတယ်ဆိုပြီးတော့ဆိုပါတယ်တောင်တွေကိုဖြတ်ပြီးတော့လှိုင်ကောင်းအခု60ဖောက်တာကတောထောင်သဘာဝတရံဇာတတွေကိဟစနစ်တွေကိုပျက်စီးစေရလို့လည်းထောက်ပြထားပါတယ်။မြေထားလန်စီမံကိန်းအတွက်တရုတ်ပြည်ကအလုံသမားအများအပြားရှမ်းပြည်နယ်တွေကိုပြောင်းရွှေ့နေထိုင်မှုတွေကြောင့်လည်းမြန်မာပြည်ကအမျိုးသမီးတွေတရုတ်နိုင်ငံကိုလူကုန်မှုခံရတဲ့ပြဿနာကပိုကြီးလာနိုင်ပြီးတော့ငွေစည်းဝါအလွဲသုံးစားလုံးမှုနှုန်းကလည်းတိုးလာရလို့ရည်သားထားပါတယ်။တရုတ်တထေတွေကမြန်မာဒေသခံတွေနာမည်ခံပြီးတော့မြေခွက်တွေအများအပြားဝယ်ယူလိုက်တာကြောင့်လည်းဒေသခံတွေမြေပိုင်မရှိတဲ့အဖြစ်ကိုရောက်သွားရတယ်လို့ရည်သားထားပါတယ်။ဒီမြစ်ထားလန်စီမံကိန်းကနှစ်နိုင်ငံအကျိုးရှိမဲ့စီမံကိန်းလို့ပြောထားပေမဲ့လက်တွေ့မှာတော့ဒေသခံတွေစီကနေတရုတ်ရင်းနှီးမြှုပ်နှံသူတွေအမျက်ထုတ်နိုင်မဲ့စီမံကိန်းတွေဖြစ်တယ်လို့ရည်သားထားတာပါ။ကြောက်ဖြူအထူးစီးပွားရေးဆောင်နဲ့လည်းချိန်ထားတာကြောင့်တရုတ်အတွက်ကုန်ကူးတိုင်းဆက်သွယ်ဖို့ပို့ပြီးတော့အဆင်ပြေသွားမယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။မြန်မာနိုင်ငံကမ်းလွန်သဘာဝတံခွေစီမံကိန်းလှုပ်ဆောင်မှုတူတန်နဲ့ website သဘောတူညီရေးဆွဲကောင်းစဉ်နဲ့ UEG နေတာရေးထားတဲ့ဆောင်းပါးကိုတော့ asia.nike.com မှာဖတ်ရပါတယ်။ဒီသဘောတူညီချက်ကမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍမှာရည်ရွယ်မြုံနှံမှုလုပ်ငန်းတွေဝင်လာဖို့လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်သွားတဲ့စုပြည့်လေဆောင်းပါးရှင်ကဆိုပါတယ်။ မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေကနည်းပညာရဲ့အကူအညီနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့လှုံ့ဆော်ရမှာလို့လည်းရည်သားထားတာပါ။အေယာဝတီဒေသရဲ့အနောက်တောင်ဘင်္ဂလားပင်လယ်အော်ကန်ယိုဒန်လုံမှာအင်မတန်နက်တဲ့သမုဒ္ဒရာကျမ်းမြေကနေသဘာဝတန်ွေတူးဖော်တဲ့မြန်မာနိုင်ငံရဲ့ပထမအဦးဆုံး A6 စီမံကိန်းကနေပြီးတော့ရေရှည်တိုင်းပြည်ဝင်ငွေဘီလီယံနဲ့ချီတဲ့ဤနည်းမြောက်နယ်မှုတွေဝင်လာမှာလို့ထောက်ပြထားပါတယ်။မီတာ2000ကနေ2300အထိနှက်တဲ့ဓာတ်ငွေတွင်ဆယ်တွင်တူးပြီးတော့ရလာတဲ့ဓာတ်ငွေတွေကိုရှိပီတာတို့တည်းရဲ့ပိုက်လိုင်းတွေကနေတဆင့်မြန်မာနဲ့ထိုင်းနိုင်ငံစီပို့သွားမယ်လို့လည်းဆိုပါတယ်။1990ပြည့်နှစ်တွေစစ်ဆိုးရလက်ထက်အောင်မှာတော့ပြပအရင်နည်းနဲ့တူးထားတဲ့ကမ်းလွန်ဓာတ်ငွေတွင်၄ခုရှိခဲ့ပြီးတော့ထွက်တဲ့ဓာတ်ငွေအားလုံးရဲ့80ရာခိုင်နှုန်းကိုထိုင်းနဲ့တရုတ်ကိုတင်ပို့ခဲ့တာဖြစ်တယ်လို့ထောက်ပြထားပါတယ်။အခုတွင်းနေကလည်းရတဲ့သဘာဝတန်ွေတွေကိုလည်းပြည်တွင်းလူရဲ့ချက်အတွက်သုံးမလားပြန်ရောင်းစားဖို့လုပ်မလားဆိုတာကိုတော့အရှင်းလင်းမသိရသေးတဲ့အကြောင်းဆောင်မရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင
်။မအီတန်စင်ပြပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်တွေကိုနားဆင်ကြကြရတာပါရှင်။အခုတော့ဒီဇင်ဘာလကုန်ပိုင်းနှစ်ဟောင်းကုန်လို့နှစ်သစ်ကူးပြောင်းကန်ဤတိုင်း VOE 1တော်သားတွေကတော်တဆင်တေးချစ်သူတွေအတွက်ထုတ်လင်းပေးနေကြတေးလက်ဆောင်လည်းရောက်လာပါပြီဒီမနက်တော့ site ဆိုင်ရဲ့ December 2နေ့ခင်းသချင်းကိုရွေးချယ်ထားပါတယ်ရှင
်လမ်းရာကြုံခဲ့ခြင်းအမတ်တရားဖြစ်လိမ့်မယ်မင်းရဲ့ကိုယ်ရဲ့ဒီဇလန်ကိုကိုစီကိုငါအကြီးခဲ့ကြทองยันเต็นเดชีอคูโลมุนเนลุยตะเพเพจะเดชียอกลาดีเยจารอเลอะยิมยาเลเวลาคว่เกจาเดตะมันเนเกเมนตะดียาเยอมัตติยาเนียฮาเนมคว่เกใจมันหนาวเมฆตะกาอยากกาลาเด้จะจะทานแม่เกเย็นนั้นตะเย็นอมัตยะเมียหาท้องมะจวงเหนื่อยอูมะเปียงเกตะกาอยากกาลาเด้จะจะทานแม่เก
ဒီစားရဲ့ဒီဇင်ဘာ2ရက်ခင်းဖြစ်ပါလေရှင်သရရှင်တွေအတွက်လည်းမကြခင်ဝင်တော့မယ့်2020ဟာပြည့်ပြည့်စုံနေကြပါစေရှင
်ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လည်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ဘူယိုအမေရိကန်တန်ကစနစ်မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့အပြင် VO ရဲ့ Facebook စာမျက်နှာ VOE Barmis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းမှာတော့အမျိုးသမီးကန္တသုတဆုံလေးအမေရိကန်တခွေနဲ့အတူသိပ္ပံနဲ့ဤပညာမှာနားဆင်ကြရမှာက
This is where I live, the edge of the Atlantic Ocean in beautiful West Cork, Ireland.
ကူရကဆူရွေးချယ်ဖို့ချီးမြှင့်ခံရတဲ့18နှစ်အရွယ်အာရလကျောင်းသားလေးရဲ့သမုဒ္ဒရာတွေကပလတ်စတစ်မိုက်တွေကိုဖယ်ရှားတဲ့တီထွင်မှုအကြောင်းနားဆင်ကြရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကန္တာကိုထုတ်လွှင့်ပေးပါမယ်ရှင်။တန်လင်းတဘာဝတရားရိပ်တာဟာတရားဓမ္မအားထုတ်ဖို့အတွက်သာမကခုတ်ကိုရမယ့်ဘိုးဘွားတွေစိတ်ပိုင်းဆိုင်ရာချွတ်တဲ့သူတွေမူးယစ်ဆွေးဆွဲနေသူတွေအပြင်ကျမရေးဆောင်ရှောက်မှုအတွက်မတတ်နိုင်သူတွေရဲ့မိခိုရာလည်းဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်ကျော်ကဆရာတော်ဥဥ္တမတာရတီထောင်ခဲ့တဲ့အချိန်ကနေပြီးအခုချိန်ထိဆိုရင်ယဟန်ရှင်လူပေါင်း3000ကျော်ရှိနေပါပြီ။ရိတ်တာတစ်ခုလုံးအတွက်လိုအပ်ချက်တွေကိုအဓိကစီမံကွက်ခဲ့နေသူတွေကလင်းရမဲအလုံးနဲ့မိသားစုကိုစွန့်ခွာခဲ့သူဝါရော9ဝါရှိနေတဲ့ဆရာလေးအမရာရဲ့ပရဟိတလုပ်ငန်းအတွေ့အကြုံတွေကိုမှတ်အင်ဂျင်နိုင်ကဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာကနေတင်ဆက်ထားပါရရှင
်ဆရာလေးအနေနဲ့မေဒီလာရှင်ဘဝကိုဖြတ်တန်းဖို့ဘာကြောင့်ဆုံးဖြတ်ခဲ့သလဲဆရာပြောပြပေးပါဦ
းအသက်40အထိပေါ့နော်ကျောင်းသားဘဝနေရင်မေဘဝအိမ်တောင်တဲ့ဘဝစီးပွားရေးတမဘဝယောဂတဲ့ဘဝတွေကိုဖြတ်တန်းခဲ့ရတယ်ပေါ့နော်အသက်40အထိအသက်40ကျော်တဲ့အခါမှာဝိပဿနာတရားကိုအားထုတ်ဖို့အခွင့်အရေးတစ်ခုရလာတာကဘာလဲဆိုတော့ကင်ဆာယောဂဝေဒနာကိုခံစားလာခဲ့ရတယ်အဲ့ဒီမှာတရားအားကိုးဖြစ်တယ်ဒီတရားနဲ့ပဲယောဂဝေဒနာကိုကျော်ဖြတ်နိုင်ခဲ့တယ်အဲ့ဒီနောက်ပိုင်းမှာမြတ်စွာဘုရားရဲ့သမီးတော်ဘုရားသမီးတော်အနည်းနဲ့ပဲဒီအများကိုကူညီတဲ့အလို့တရားအားကိုးတဲ့အလို့ဒီလည်းလုပ်ဖြစ်ခဲ့တယ်ဗ
ျဒီမှာဗျအဲ့တော့ဒီဆရာလေးအနေနဲ့ပေါ့နော်ဘာကြောင့်ဒီလောကီဒီဘဝကြီးကိုဘာလို့ဆွတ်လွတ်ဖို့ဆရာလေးဆုံးဖြတ်ပြီးတော့ဆရာလေးရွေးချယ်ခဲ့ရတဲ့အဲ့ဒီ
ဒါ
လေးပြောပြပါဦ
းဒီကန်ဆာယောဂဝေဒနာကိုခံစားရတဲ့အချိန်မှာဆရာတော်ဘုရားရဲ့တရားဒီကိုနာရင်းနဲ့တရားစခန်းလေးဝင်ပြစ်တယ်အဲ့မှာ၃ရက်နဲ့တရားအထုတ်ရင်းနဲ့ကန်ဆာယောဂဝေဒနာလုံးလုံးကြောက်ခြင်းခဲ့ပေါ့အဲ့ဒီနောက်ပိုင်းမှာကိုဖြတ်ကျော်ခဲ့ရတဲ့ဘဝလေးနဲ့ဒီတရားအကုန်ပြီးတော့နေရတဲ့ဘဝလုံးလုံးမတူတော့ဘူးတခြားစီပဲလို့ခံစားရတဲ့အတွက်ကြောင့်မိသားစုကိုဆွန့်လွတ်ပြီးတော့ဒီအများကိုကူညီတဲ့ပရဟိတအလုပ်ပေါ့နော်ပရဟိတအလုပ်တွေကိုလုပ်နေတဲ့ဆရာတော်ဘုရားကိုကူညီမယ်ဆိုတဲ့ဆုံးဖြတ်ချက်ကျသွားတာပေါ့ဆုံးဖြတ်ချက်ကျပြီးတဲ့အချိန်မှာတဘာဝတရားရိတာမှာပဲနေဖြစ်တယ်ဆရာတော်ဘုရားရဲ့အလုပ်တွေကိုလုပ်ကိုရယ်ဆရာတရားတန်ခါကိုအားကိုးပြီးတော့ပဲသူများရဲ့ပြဿနာတွေကိုတရားနဲ့ဖြေရှင်းဖို့ဆရာတော်ကတင်ပေးတဲ့အတွက်အဲ့ဒီအများကိုကူညီတဲ့အလုပ်တွေမှာဒီတရားနဲ့ဖြေရှင်းပြီးတော့ဘဝများစွာကိုကူညီနေတယ
်ဆရာလေးဒီလိုဒီလားရှင်ဘဝနဲ့ဆရာလေးဒီဆွတ်ဆွတ်ပြောပြလို့ပရာဟိတလုပ်ငန်းนี่လည်းလုပ်တယ်။နောက်အဲ့တန်ရင်တဘာဝရေးတာမှလည်းဆရာလေးတို့အဓိကလုပ်တယ်ဆိုဆရာလေးတို့အဲ့ဒါဘာတွေလုပ်ပေးနေလဲဆိုတာလည်းပြောပြပါအောင်ဗျာ
။ဆရာလေးတို့မြတ်စွာဘုရားရဲ့အလုပ်ဖြစ်တဲ့လုပ်ငန်းစဉ်လေးဖြစ်တဲ့ဆွမ်းခံကြွရတယ်ပေါ့နော်။ဆွမ်းခံကြွရတဲ့ဒီဆွမ်းခံကြွပြီးတော့ရလာတဲ့ဖစားအတောက်ဒီဝတ္ထုငွေတွေကိုအတုံးချပြီးတော့စက်ကြီးရွယ်အိုတွေလူမမာတွေနောက်ခုတ်ကိုရမယ်ဘဝကြီးနောက်ပြီးတော့မိဘမဲ့ကလေးတွေနောက်နေစရာမရှိတဲ့လူတွေပြဿနာပေါင်းစုံအဆင်မပြေတဲ့လူတွေရဲ့ဘဝကြီးကိုကူညီနဲ့ဆောင်ရှောက်ခဲ့တယ်။အဲ့ဒီအလုပ်တွေအကုန်လုံးကိုလည်းတရားနှလုံးသွင်းရင်းနဲ့လောဘဒေါသမောဟတွေရှော့တတ်တဲ့အလေးအကျင့်ကိုလေ့ကျင့်ရင်းနဲ့ပဲ Prahita Aloko, Tony Ebono. Now the coup, Adika Ga, a coup, a tit, Chalode, Lodia Jaro, him we see was Swede, Dungerigo, Kunime, Pian and Bigo, Drue Boao, Drogo and Yatinao, some shall be Mebono. Now say Jamai Macaune, Boari, Tariule, Tiane, Kishin, Tiane.
เสร็จแล้วนี่ถ่ายตัวไหนเอาเนี่ยกูนี่เนี่ยเพราะเนี่ยเสียลีรู้ที่อารมณ์สู้ๆซีๆบ่เลยไอ้หลูนี่ถ่ายเนี่ยเสียลีอ่ะตุ่ยจมบ่เลยยาลายดีซงกันเกษาเลยทุกข์ยอกนี่เลยหลูนี่เนี่ยมาเลยเสียลีเปาะๆบ่ยาส่วนอมูซงตุ่ยยาเลยดีโตปั่นโปเปโปสอเสียลีรู้ไอ้ตัวตันนี่ไอ้ตามาเสียลีรู้ซีเนี่ยกันเนี่ยเลยบลูนี่ถ่ายเนี่ยเลยบ่เลยเสียลีเปาะๆบ่เสียลีรู้ตะบาวเตยยิตามาหลูบ้าง
3000 ကျော်ရှိပါဘုံကြီးတိလာရှင်ယောဂီပေါ့အလုံး3000ရှိတယ်နောက်မှကျမ်းမာတဲ့လူတွေတက်ကြီးလို့လေအလုံး3000ရှိတယ်အဲ့ဒီ3000ရှိတာကိုဆရာတော်ကတဘာဝတရားရိတ်တာစတဲ့ကလေးဟာနာနေခြင်းနဲ့ဆိုလို့ရှင်လူအလုံးပေါ့နော်အသက်ပါလာရင်ပြီးတော့ဘာဝတရားရိတ်တာမှာခိုးလုံးခြင်းနဲ့ဆိုလို့ရှင်အကုန်လုံးလက်ခံခဲ့တယ်ပေါ့အဲ့ဒီမှာဆရာလေးတို့ကလူပေါင်းစုံလူမျိုးပေါင်းစုံကိုလက်ခံနေအတွက်
ကြိုက်ပေါင်းဆုံးကျုံတွေးခဲ့ရပါတယ်ဒီလူပေါင်းဆုံးရဲ့တန်တွေကိုလည်းအများကြီးခံရပါတယ်ကြည့်ရတာပေါင်းဆုံးရှိတဲ့အတွက်ကြောင့်အဲ့ဒီလူပေါင်းဆုံးတွေရဲ့ဒဏ်ကိုခံနိုင်ရင်းနဲ့ပဲဆရာလေးတို့လောဘဒေါသတွေလျှော့နိုင်ခဲ့တယ်ပေါ့သူတို့ကလည်းလောဘဒေါသကြီးလျှော့အောင်ဆရာလေးတို့ပြန်ပြီးတော့လေ့ကျင့်ပေးနိုင်ခဲ့တယ်ပေါ့အဲ့ဒီအရာနဲ့ပဲဆရာလေးတို့က
ဒီတိုင်ရလူပေါင်း3000ကိုစီစနစ်ကြကြစောင့်ရှောက်နေသလားလို့မေးရင်တော့စီကန်းနေတင်းတင်းကြကြချမှတ်ထားပြီးတော့ညာလေးတို့စောင့်ရှောက်နေတာတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့ဆရာလေးတို့ကဆရာတော်ဘုရားသင်ကြားတဲ့အတိုင်းပဲပေါ့ညာလေးတို့ဟာတဖြည်းဖြည်းနဲ့လောဘဒေါသရှော့တတ်တဲ့အလေးအကျင့်များများလှုပ်လာနိုင်ခဲ့တယ်။လောဘဒေါသမောဟကင်းအောင်ညာလေးတို့အလေးအကျင့်လုပ်ပြီးတော့ကူညီနိုင်ခဲ့ကူညီနေခ တရားနဲ့ပြဿနာပေါင်းစုံကိုဖြေရှင်းနိုင်တဲ့အတွက်ကြောင့်အခုတည်းကလည်း10နှစ်ကျော်ပေါ့ရပ်တည်နိုင်ခဲ့တာ
အဲ့တော့ဆရာလေးတို့လေဒုက္ခသည်တွေကိုအဲ့ဒီမှာလာပြီးတော့ဆရာလေးတို့ရိတ်တာမှာအဓိကကူညီတဲ့ခါကြတော့သူတို့ကိုအဆောက်အုံနေနဲ့ထားပြီးလားဆောက်ရှောက်တဲ့အပိုင်းကြီးကြတော့ဆရာလေးတို့ဘယ်လိုစီမံခန့်ခွဲကြလဲ
အခုတန်လင်းတဘာဝတရားရိတ်တာမှာတော့စေတနာရွာဆိုပြီးတော့နေရမရှိတဲ့လူတွေကိုရွာတရွာလို့ဖြစ်သွားတာပေါ့နေရပင်းပင်းနဲ့ရွာတရွာလို့ဖြစ်သွားတယ်အဲ့ဒီမှာဆရာလေးတို့အခမဲ့ဇာတင်ကြောင်းနေဒီလုတ်ပေးထားရဲပေါ့အဓိက main ရိတ်တာမှာတော့တရားစေယုံဆိုပြီးတော့ဆရာလေးတို့ဒေထက်စေယုံတစ်ခုနဲ့6ထက်စေယုံတစ်ခုဆရာလေးတို့စောက်ထားခဲ့ပေါ့နော်အဲ့ဒီတရားစေယုံမှာပဲဒီလူမမာတွေကိုထားတယ်နောက်အပေါ်ဆုံးထက်မှာဓမ္မယုံထားတယ်အဲ့ဒီအပေါ်ဆုံးထက်ကဓမ္မယုံကိုတရားစခန်းကြီးအဆက်မပြတ်လုတ်ပေးတယ်ပေါ့အဲ့ဒီတရားစေယုံမှာတရားနဲ့လည်းကုတယ်အထုကုသမားတော်ကြီးတွေကလာခြင်းအပတ်ရှင်ဆရာဝန်ကြီးဓာပြီးတော့စောင့်ရှောက်ကြတယ်။နောက်တစ်ခုကသူနာပြုတွေပေါ့။သူနာပြုတွေကြတော့ဒီအစိုးရသူနာပြုသင်တန်းတွေဆင်းပြီးရသူနာပြုလေးတွေကဆရာလေးတို့ရှိမှာသင်တန်းဆင်းပြီးဆိုလို့ရှိရင်အုပ်စုလိုက်ဆရာလေးတို့ရှိမှာကွင်းဆင်းတဲ့သဘောမျိုးပေါ့။ဓာပြီးတော့သူတို့ကဒါနလုပ်တယ်ပေါ့နော်လောကဒါနပေါ့။ဆရာလေးတို့မှာနောက်တစ်ခုကကြည်ပါနေပြီးတော့ outside တဲ့သမားတော်တွေပေါ့ကိုရီးယားတို့ဂျပန်တို့အဲ့ဒီက outside တဲ့သမားတော်တွေနောက်ပြီးတော့ US ကဆိုရင်တော့ချီကုန်းပေါ့အဲ့ဒီလိုနှီးပေါင်းစုံနဲ့ဆရာလေးတို့စောင့်ရှောက်တယ်ပေါ့ဘာလို့ဆိုလူတွေကအစွဲပေါင်းစုံရှိတဲ့အတွက်ကြောင့်ဆရာလေးတို့ကနှီးပေါင်းစုံနဲ့သူတို့ယောဂပျောက်အောင်ပေါ့အဓိကတော့ဆရာလေးတို့ကတရားဓမ္မနဲ့ကူတာပို့ပြီးတော့များရပေါ့ဒါပေမဲ့တရားနဲ့ပဲကုတယ်ဆိုပြီးတော့လေဟိုတက်ကြည့်ရောမဟုတ်ဘူးပေါ့တရားနဲ့လည်းကုတယ်ဆေးနဲ့လည်းကုပေးတယ်အားလုံးကလာပြီးကုပေးတဲ့တရားဝင်တွေရောဟောဗောလန်တီယာတွေရောအကုန်လုံးကကုသူဖြစ်လာပြီးတော့ကုရည်ချတယ်ပေါ့နော်
Main Engine Night Season disappeared and Yotubi Kandago Nasin Gayarabashi. A Kusabi Nasayame Tuta Sonly American Queen Season Maro, Kita Turia Ne, Kita Pandi, Nubinashi and Jan, go on Angatinja Tavarisha.
Korean Piazoni Madikata Tuyale Shire, Organ the Kutasimbo, Tainichi Tonsea P, the low organ the Lompi Mapule, the Nelo Chenu di Sarawa, American Bionzu, Tennessee Pinega, Comming Elit Kugaro, the low Tamboji, Kita Turia Pisi Panilara, Nebound Tonsela Shivavi, Organ the Kupipu, Sanguin Zazia, Conare, Shotri, Pine Sari, the low Tassin Panile Sure, Jango Timbia Piame.
When I was a kid, one of my teachers let me go inside of.
Ralph Richard was not doing Usong Gaby, a little Ganjabongo Gulushin Biaware.
And that's how Bruce and I felt.
Ogan the Coop Handy Di Sauyarago, the Boja Nichai Daja, Bruce Ned to Ledweb Jedava, Dilao Sewins Azea Kaunago, Handy Niara Tat, the Chabashi O Malabia.
Taimele, Ogan the Coop Di Saumeduma, Tanzin Nibu, a Ja Ayon Gomu Ludlu, Lala Papa Pandi Tessane, Ye Chile Shibu Luare, Dabin, Sigua Janjim Muleshiawame. Alola Pia Camaro, Organ de Semenia Gutabi Taina, Computer Net Design Swap of Piscine Gus Sinavare. Organ the Long Panit Sayama, Yeti, Saint Pine Pite, Pike de Gulu, Dread, Tatune, Keronigo, Pondemo, Shea Degree, Apu Pihare, Orego Teaware. Aina ye brother than that to ye buriguro, Pailulu ya and Palware than Biape Piane Gavare, that to them ya no than Gambi, Kenya ye no than Omare, Aina Pailu Bino than he be not Sergeant Desimare, Bruce Fox ka.
If I want more volume, I would open
the door. At that jay about Chebiaware, Doji no about Gujimbiaware.
Shodrilla Gita Duria Kuti Sayama, Pawane Sepen Aloha ye Paware. Yadi Urubo Lipi, D. Say Benue, Yuepa Manaha, Donle Ton and Ajama, Tajam Pia Jam to organ, these are cooked this out this way normally, a chain song Yaware, Bruce Ga.
Small organ can have
organ, did Kuma, bite the town loud of Pawi Bime, Pia Jama, Tessiare, Organ Aro, Pipe Pong, the town of Pawi Mare.
Organ Loti Sabu, the Nell of Chain, you are the Lu, Erinama, Lanet, Chibido, Tan Sayaware. Taya Nabu Kaune Tango Yashibu, a Gulu Nine Chi Chen Ubido Tisoyadalu, Dola Tanchi Kunjara Jongle, Rafne Bruce Duha, Dilongama, Lokanida, Sezu Nidine Chi Chamini Bimele, Ogin Nasele Guda, Tisau Nangeva Direkmia Gidaha, Lure and Longago, Nunyan thing with Zidlu, Luchin Jajini Muletuziware, Pisin to Sure. တံပြန်တချင်းဆိုတဲ့အဖွဲ့ဝင်များစွာကမ္ဘာတစ်လောကဒုက္ခသည်စကန်ရီမန်နေထိုင်ဘူးကြပြီလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါတံပြန်တီဆိုကြပြီးတော့မျော်လင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့ရောင်သတိပေးနေကြတာပါ
I'm from Uganda.
I am from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
Pisintu is an Indian word.
Pisintu ga Indian ga. Pisure chin nan ri ha kawwe chi daw ma jaw de su de deibe ba.
Di phwe ha Washington DC man shi de National Cathedral phaya chang ji ma dukha de yin ne patte pi chin ba de pwe twin. Turu ga tchin la su ja daw. Gawa dawan ga dukha de ri yi po pi lo ti la ja bo su ri yi ye chin ne aku lo pa win na ba. Yong myin tan ya thu yun su shin a phye a chyo yue che ya ma le chin a yue che khan bu de Confulama. Di phwe go လွန်ခဲ့တဲ့14နှစ်ကစတင်ဖွဲ့စည်းတာပ
ါ The Pacific Chorus was created to give
ငါတို့မှာရှေ့ပြောင်းချေချနေတဲ့အခါမှာကိုဘာလဲဆိုတာပျောက်ဆုံးနေရတာကြောင့်ရှေ့ပြောင်းချေချသူတွေဒုက္ခတဲ့ကလေးတွေအတွက် Pacific Chorus ကိုတည်ထောင်ခဲ့တာပါဒီကရင်ကျေးမှုဘာသာစကားစာရီနဲ့ကျွမ်းဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့ခက်ခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း22နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထိမှရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီတချင်းသက်ပင်ဒီဆိုတဲ့အဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှရှိတဲ့မင်းပြည်နယ်ပေါ့တ်လန်းမြို့မှာအခြေစိုက်ပါတယ်
Portland, Maine is a very welcoming
လူငယ်နှစ်ပေါင်းများစွာကလေးကပေါ့တ်လန်းမြို့လေးဟာရှေ့ပြောင်းခြေချလာသူတွေကိုကျူးလူလာတာပါအခုဆိုရင်လည်းအမေရိကန်နောက်တောင်ဘက်ကွန်ဂိုနဲ့အင်္ဂိုလာကရှေ့ပြောင်းခြေချလာသူ300လောက်ကိုလက်ခံထားပါတယ
်ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်နေတဲ့အရာတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace
ညီညာရေးမြတ်တရားနဲ့ပရိသတ်တွေရောက်ပါလာတဲ့အကြောင်းအရာမျိုးကိုပဲရေးပါတယ်ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာခြေသားကလာကြတာဆိုတော့အဲ့လာတွေကသူတို့ဘဝပေါ်တရားမှုရှိတာကြောင့်ပ
ါဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောပါတယ်အီရက်ကလာတဲ့အဖွဲ့ဝင်ဖတီမာလမ်လုံက
When I sing on stage I feel empowered
စင်မမတချင်းဆိုရင်ခွန်အားတက်ကြွလာပါတယ်တခြားသူတွေဒီတချင်းနားထောင်တဲ့အခါမှာလည်းဒီမှလိုပဲသူတို့ခွန်အားတွေဖြစ်စေပြီးအပြောင်းလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
ပြစင်တူတချင်းတံမြန်တီဆိုတဲ့အဖွဲ့ဝင်တွေဟာငင်းငင်းကြီးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လို့လဲပြောကြပါလိမ့်ခင်ဗျာအမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝတ်ဆင်ပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြသလိုဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝတ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေထဲကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါ။ခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူဓာတ်ပုံတွေ့ရနေနဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်။အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမ်မက်ကိုအကောင့်တဲ့ဖော်ကျင်သူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်။သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုတလိုပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် Stone ပုံစံဝတ်ဆင်ထားတာပါ။တခါတည်းရန်အခက်အခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းရင်ဖွင့်ပစ်တယ်လို့လဲအမကာကပြောပါတယ
် My husband is really encouraging me
ကျမမျိုးသားကတော့တကယ်ကိုအားပေးပါတယ်ကျမဒီဟောလိဝုဒ်မှာဘာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါအဲ့ဒီကြရင်တော့ဒီမှာဘာရင်ဆိုင်ကြရတယ်ဆိုတာကိုပြန်ပြောပြမှာပါကျမဟာဘာမှားရင်မှလုံနေတာမဟုတ်ဖ ೇನೆ ခလေးတွေနဲ့ကျမအတွက်အကောင်းဆုံးလုပ်နေရပါဒီနေ့နေ့ကြရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါအဲ့ချိန်ကျရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်ဘဝရည်တည်နိုင်ဖို့ကြိုးစားနေပါရခင်ဗျာ
။ကိုအောင်အောင်စီစဉ်တက်ဆက်ပေးနေတဲ့သုတဆုံလေအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြပြီးတဲ့နောက်ခုဆက်ပြီးတော့နားဆင်ကြရမယ်။သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ Talking Music ကစီစဉ်တင်ဆက်ထားပါပဲရှင်။
ဒီဘက်တော့အိုင်ယာလန်နိုင်ငံကအသက်18နှစ်အရွယ်ကျောင်းသားလေးဖီယွန်ဖေရာရာရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့ကြိုးပမ်းတဲ့စူးစမ်းမှုအတွက် Google ကနေ2019သိပ္ပံစုချင်းမြင့်လိုက်တဲ့အကြောင်းကိုပြောပြပေးပါမယ် Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair တွေကိုကျင်းပပြီးအသက်73နှစ်ကနေ18နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ပြိုင်ပွဲဝင်တဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလဒ်တွေကိုပြိုင်ပွဲကြီးကြပ်သူဒိုင်းတွေစီကိုတင်သွင်းရပါတယ်။အနိုင်ရသူကိုဒေါ်လာငွေ5000စုချိနေတာပါ။ဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American အဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ပွဲဝင်သူတွေထဲကတရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှစကားရင်24ရောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ American ပြည်ထောင်စု Mountain View က Google နိုင်ငံတကာဌာနချုပ်မှာဇူလိုင်လ29ရက်နေ့ကစုချင်းနေတဲ့ပွဲမှာ2019အတွက် Google ရဲ့ဒေါ်လာ5000စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fionn Ferreira ဖြစ်ပါတယ် ရေထဲကပလတ်စတစ်အဆန့်လာလေးတွေကိုတန်လိုက်တွေတုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ Ferrera ဟာ Susan ဖော်ထုတ်တတ်တဲ့ဇယိတ်တဘာဝကိုလက်တွေအကောင်ထည်ဖော်ခဲ့တယ်လို့သူချင်းနေခဲ့တဲ့အတိုင်းတွေကပြောပါတယ်သူကတော့သူ့ရဲ့ဆန်းသက်မှုတွေဟာကိုအားကိုကိုလှုပ်ဆောင်ရတာမို့စိတ်ချမ်းသာတယ်လို့ပြောပါတယ
် I live in the middle of nowhere so I had to build everything myself so if I wanted to test my
ကျွန်တော်ကသိခေါင်းနိုးတဲ့နေရာမှာနေတာမို့အလုံးကိုကိုဘာသာကိုလုပ်ယူရပါတယ်ကျွန်တော်တည်တွင်သားကိုစမ်းသက်ခြင်းရင်ရောင်ကြီးတိုင်းကရိယာတို့အမှုကြီးမှန်မြောင်တို့လိုစမ်းသက်တဲ့ပစ္စည်းကရိယာတွေကိုကိုဘာသာကိုလုပ်ရပါတယ်ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလုပ်ယူရတာကပြောစရာကောင်းပါတယ
် Fion Ferrara ဟာ Ireland West Cork ဒေသက Belly the Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်သူဖြစ်ပါတယ် Ireland က The Journal at IE စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မှနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ video ကိုပါဖော်ပြထားပါတယ
် This is where I live the edge of the Atlantic Ocean in beautiful West Cork Ireland There is
Atlantic သမုဒ္ဒရာအစွန်းမှာရှိတဲ့တိတ်လှပတဲ့ West Cork ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါအဲဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစားတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတဲကအစိုးဆုံးကအချင်းနှစ်စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အစအနလေးတွေရဲ့ပြဿနာပါကျွန်တော်ရဲ့ project ကဒီ plastic အစအနလေးတွေကိုထုတ်လုပ်တဲ့နေရာကစာပြီးရေမြောင်းတွေထဲနဲ့တဘာဝဝန်းကျင်ထဲရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပြစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ
်သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကင်ကြရဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံရိုးဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်ဟွန်ကလေးတွေကိုအသုံးပြုတဲ့နည်းကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနည်းနဲ့ရေထဲက plastic အဆန့်အလာလေးတွေကိုဖယ်ပစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်ဟွန်လေးကိုစီနဲ့ရောပြီး ferro fluid လို့ခေါ်တဲ့တန်တက်ပါတဲ့အရေးဖြစ်ဖြောပြီးရေထဲမှာရှိနေတဲ့ plastic အဆန့်အလာလေးတွေကိုဖယ်ပစ်ဖို့ကြိုးစားခဲ့တာပါတဲ့
။ I did a small test and this was indeed the case.
ပထမဆုံးစမ်းသပ်ကြည့်တဲ့အခါဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးဒီထဲမှာရှိနေတဲ့ plastic အစအနတွေကိုဖယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါ။ဒါကိုစမ်းသပ်ဖို့အတွက် plastic အမျိုးအစားအစင်မျိုးကိုရွေးပါတယ်။ဒီ plastic တွေကိုစမ်းသပ်မှုတစ်ထောင်ကျော်လုပ်ခဲ့ပြီးဖယ်ထုတ်မှုအကြိမ်200ကျော်လုပ်ခဲ့ပါတယ်။ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေတယ်ဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကိရိယာကိုသုံးတဲ့အပြင် digital အမှုကြီးမှန်ပြောင်းတွေကွန်ပျူတာနည်းစနစ်တွေကိုပါသုံးပါတယ်။စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအကျက်လက်တွေတလေကြီးရလာတာပါ project အစမှာပဲဒီနည်းဟာရေထဲက plastic အစနာ85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်ဒီအတွက်စကြဲ့အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်ဒီကုန်းကျောက်ရရင်တော့ဒီနည်းဟာ plastic အစနာလေးတွေကိုရေထဲကနေဖယ်ရှားဖို့အထူးရောက်ဆုံးနီးဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဒါကိုဓာတ်ခွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းတွေမှာအကြည့်ဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပါ
။ Microplastic လို့ခေါ်တဲ့ plastic အဆန့်အလေးတွေဟာအရွယ်အဆန့်အဖြစ်အရှိ 5mm ဒါမှမဟုတ်ဒီထက်ပိုပြီးသေးငယ်တဲ့အရွယ်ရှိပါတယ်။ဒီ microplastic အပိုင်းစားဒါမှမဟုတ် plastic အလုံးလေးတွေဟာသိပ်ပြီးသေးငယ်တဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ်ရည်စူးတန့်စင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်။ကဘာတလုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာမိုက်ခရိုပလတ်စတစ်တွေပါဝင်နေတယ်လို့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့ Hop Media သုတေသနစစ်တမ်းမှာဖော်ပြထားပါတယ်။ဒီမိုက်ခရိုပလတ်စတစ်တွေကိုဆက်ပြအတုံးတွေရေတွေထဲမှာထည့်လိရှိတယ်လို့မျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးရည်တွေမှာလည်းထည့်သွင်းလိရှိပါတယ်။plastic ပါတဲ့အမြင်တွေနဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖို့တဲ့အခါမှာလဲ microplastic တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပစ်ရေမြောင်းတွေထဲကနေတဆင့်မြစ်ချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေထဲကိုရောက်သွားလိမ့်ရှိတာပါ။ဒီအခါမှာငားနဲ့တခြားရေသရောငယ်လေးတွေဟာအစာဆန်နဲ့မှားပြီးစားပြေရာကနေတဆင့်သူတို့ကိုစားသုံးတဲ့ငားကြီးတွေစီရောက်သွားတယ်လို့ငါကိုစားတဲ့လူအပါဝင်တံဝါတွေမှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။သူ့ရဲ့နီးဟာအဝတ်လျှော်ဆက်ကနေထွက်လာတဲ့ရေစိုးတွေမှာပါနေတဲ့ microplastic တွေနဲ့ polypropylene plastic တွေကိုဖယ်ထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်။ Ferrara ဟာ Netherlands မှာတက်ကတူဆက်တက်ဖို့လုပ်နေပါတယ်။ ဆေဂျိုတက်တူဖြစ်တဲ့ဖရဲရာဟာရှောင်းနက္ခတ္တဗေဒပြတိုင်းမှာပြတိုင်းမှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာတိတ်ပံပြိုင်ပွဲပေါင်း12ခုမှာဆုရထားသူဖြစ်တယ်လို့ထရမ်ပက်လို့ခေါ်တဲ့လေမုန်တူရီယာနဲ့တီဝိုင်းကြီးတွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကား၃မျိုးကိုကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်တယ်လို့အမေရိကန်ကာကွယ်ရေးဌာနရဲ့သုတေသနစမ်းသပ်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts စက်မှုတက္ကသိုလ်လင်ကွန်တက်ခွဲခံကလည်းဂျိုသေးသေးလေးတလုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်တိတ်ပန်တဲ့နေ့ပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ်။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာပါအခုဒီကနေ့ညဓာတ်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပြရစီရှင
်ဒေါ်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကိုင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တက်ရာကလက်နက်ကိုင်ပြည်ပခန့်တွေစီးထွားခဲ့တာအခုထိပါပဲဒီနှစ်ထဲမှာပဲရင်းရဲဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခံရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီးရဲတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရဲကြိုးပမ်းမှုတွေဟာဘယ်လောက်ကြီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်ရှေ့ဆက်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။တော်ရရှင်တွေအနေနဲ့ညီငယ်ကြီးအထွတ်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်ရှိစဉ်ကကြိုဆိုပါရစေ
။အခုမနက်ခင်းထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ကိုရဲမင်းထွန်းကပြောပြပေးမှာပါရှင်
။ American Outlet ကသမ္မတ Donald Trump ကိုတရားစွဲဆိုဖို့ဆုံးဖြတ်ချက်ချမှတ်ခဲ့တာရက်တစ်ပတ်တစ်ပတ်ကျော်လာပြီမဲ့ American ထက်လွတ်တော်မှာတော့ဒီကိစ္စအရှိမတိုးနောက်ဆက်တာဖြစ်နေဆဲရှိနေပါတယ်။ထက်လွတ်တော်လူများစုကောင်းဆောင် Mitch McConnell ကဇန်နဝါရီလတည်းကျန်းတဲ့စစ်ဆေးမှုတွေလုပ်မယ်ဆိုပေမဲ့ဒီမိုကရက်အမတ်တွေကတော့တက်တီတွေစင့်ခေါ်ဖို့နဲ့အထောက်အထားတွေရနိုင်ဖို့အတွက်ထက်လွတ်တော်နဲ့သဘောတူညီချက်ရဖို့တောင်းဆိုနေဆဲဖြစ်ပါတယ်။ကက်ဆစ်စနိုင်ငံမှာခီးတဲ့68ယောက်ပါသွားတဲ့လိုက်ပါတဲ့လေရင်တစည်းတောက်ကြနေအစောပိုင်းကပြတ်ကျတဲ့အကြောင်းလူ12ယောက်ထက်မနည်းသေဆုံးပြီး54ယောက်ဒဏ်ရာရရှိသွားတယ်လို့အရအနာပိုင်းတွေကပြောပါတယ်။လေရင်ခီးစဉ်အမှန်2100ကိုပြန်တန်းတဲ့ဖော့ကာတီးယားလေရင်ဟာအစတနာလို့ခေါ်တဲ့နာဆူလ်တန်မြို့တော်ကိုအသွားမှာကုလို့ပြစ်ကြခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံရှေ့ပိုင်းမှာလူမျိုးရေးရာရှိတွေကိုတိုက်ခိုက်ဖို့ကြံစည်နေတယ်လို့တန်တရားရှိတဲ့အယ်ကိုင်ဒါအဖွဲ့ဝင်အကြံဖက်သမား9ယောက်ကိုပါကစ္စတန်အကြံဖက်မှုနေနေတိုက်ဖျက်ရေးတပ်ဖွဲ့ကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။ဖမ်းဆီးခံရသူ9ဦးဟာအယ်ကိုင်ဒါအိန္ဒိယတိုက်ငယ်အဖွဲ့ခွဲရဲ့အရေးပါတဲ့အဖွဲ့ဝင်တွေဖြစ်ပြီးတယောက်ကတော့အာဖဂန်နစ္စတန်နိုင်ငံအတွင်းလှုပ်ရှားနေတဲ့အယ်ကိုင်ဒါစစ်စီရေးတမှုတယောက်ရဲ့အကူလက်ထောက်တယောက်လည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့အကြီးဆုံးဒုံးပျံဒုံးရင်ဒုံးကြီး rocket long march 5ကိုတတိယကြိမ်မြောက်ဖြင့်တရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ပြည်နယ်ဝါချန်အကဒတ်ဒုံးပျံစကန်ကနေတောက်ကြနေညပိုင်းကလွှတ်တင်လိုက်ပါတယ်။ long march 5.3 လို့အမည်ပေးထားတဲ့ဒုံးပျံနဲ့အတူအလေးချိန်၈တန်ရှိတဲ့ရှင်ကျန်20နည်းပညာစမ်းသပ်ရေးဂျိုရီတလုံးကိုလည်းသယ်ဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေမနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်စီစဉ်ထုတ်လုပ်ရမှုကကိုညံဝင်းရောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကို line do meter 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.